ခေတ်နဲ့မလျော်ညီတော့ပဲဖိနေချုပ်ချယ်ထားတဲ့ဥပဒေတွေကိုမျက်မှောက်ခေတ်ကာလာတီအသုံးပြုနေစေဖြစ်တာကြောင့်လွတ်လပ်စွာသတင်းထုတ်ပေါ်ခွင့်ရေးသားခွင့်နဲ့သတင်းတင်ပြခွင့်တို့ဟာကန့်သတ်ခံနေရဆဲဖြစ်ပြီးအဲ့ဒီဥပဒေတွေကြောင့်သတင်းမီဒီယာတွေကိုချိန်ချောက်နေတယ်လို့ ABB ကကြေညာထားပါတယ်။နိုဝင်ဘာလ2ရက်နေ့မှာကြာရောက်တဲ့သတင်းသမားများပေါ်တက်ရောက်စေတဲ့ရာဇဝတ်မှုများပြစ်ဒဏ်ပေးခြင်းမှကင်းလွတ်နေခြင်းအားအဆုံးသတ်ရန်အပြည်ပြည်ဆိုင်ရာနေ့မှာ ABB ကထုတ်ပြန်ထားတာဖြစ်ပါတယ်။အကျင့်ပြတ်ခြားစားမှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေကိုလွတ်လပ်စွာဖော်ထုတ်ရေးသားတဲ့အခါဖိနေပိတ်ပင်ခံရတာဟာဒီမိုကရေစီအကူအပြောင်းကိုပုံမဆိုးရွားစေနိုင်တယ်လို့ဝေဖန်ထားပါတယ်။သတင်းမီဒီယာတွေရဲ့ဝေဖန်ရေးသားမှုတွေကိုမှန်မစစ်စစ်ပဲရေးသားဖော်ပြသူတွေကိုအရေးယူတာဟာဒီမိုကရေစီရန်ရည်ကိုသွေးဖွဲသွားစေနိုင်တယ်လို့ AAPP ရန်ကုန်ရုံးတာဝန်ခံဦးအောင်မျိုးကျော်ကပြောပါတယ်
။သတင်းလွတ်လပ်ခွင့်ဆိုတာကကျွန်တော်ဒီမိုကရေစီနိုင်ငံအကူအပြောင်းအချိန်မှာဒီသတင်းလွတ်လပ်ခွင့်တွေကိုအပြည့်အဝပေးဖို့လိုတယ်။ဒီသတင်းမီဒီယာတွေကနေတဆင့်အစိုးရလူကြီးတွေကတိုင်းပြည်ထဲမှာဘာတွေဖြစ်နေလဲဆိုတာကိုကြားယူနိုင်မယ်။ဒီသတင်းမီဒီယာမှာပေါ်ပြလိုက်တဲ့အတွက်ကြောင့်ဒီသတင်းမှန်အိမမှန်အိကိုမဆုံးဖြတ်တော့ဘဲနဲ့သတင်းသမားတွေကို66ကားရေးနေတဲ့ကြားဆွဲတာမျိုးတွေနိုင်ငံတော်လှုပ်ဝှက်ချက်လိုဟာမျိုးတွေနဲ့တရားဆွဲတာမျိုးတွေဒါမျိုးတွေဖြစ်နေတာကကျွန်တော်တို့နိုင်ငံဒီအချိန်မှာရက်တန်းကရက်တင်ပြီးပြီးတော့သတင်းမီဒီယာသမားတွေကိုတရားဆွဲထားတဲ့ကိစ္စတွေအပြင်ကျွန်တော်တို့လက်ရှိအကျဉ်းဆောင်တွေမှာရှိနေတဲ့နိုင်ငံကြီးကျန်းမာရေးအားလုံးကိုလည်းလှုပ်ပေးတင်တယ်လို့ကျွန်တော်တို့ကယုံယူဆတယ်ဒီလိုကြောင့်ကျွန်တော်တို့ကဒီအစိုးရကိုပုံစံအမျိုးမျိုးနဲ့ကျွန်တော်တိုက်တွန်းနေတာဖြစ်ပါတယ
်သတင်းသမားတွေကိုမတရားသင်းဆက်သွယ်မှုဥပဒေပုံမှန်တွေနိုင်ငံတော်ကြီးကြုံပြတ်စင်မှုပုံမှန်တွေငြိမ်းချစီဥပဒေပုံမှန်တွေဆက်သွယ်ရေးဥပဒေပုံမှန်တွေနဲ့အရေးယူအပြစ်ပေးတာတွေဒီနှစ်အတွင်းများလာတယ်လို့ဆိုပါရယ်ဥပမာအနေနဲ့အစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်နဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပြည်ထောင်စုဝန်ကြီးဌာနကအမှုဖွင့်တရားစွဲဆိုထားပြီး1900နှစ်ချမှတ်ခဲ့တာရန်ကုန်တိုင်းဒေသကြီးအစိုးရကိုဆောင်းမရေးသားပြီးဝေဖန်ခဲ့တဲ့11 Media ကသတင်းသမား3ဦးတို့ကိုနိုင်ငံတော်ကြီးကြုံပြတ်စင်မှုပုံမှန်905ခါခွေးနဲ့ပြီးခဲ့တဲ့အော်တိုဘာလအတွင်းအမှုဖွင့်ထားတာတနင်္လာရီတိုင်းဒေသကြီးတဝဲချေဆိုင်တနင်္လာရီအပတ်စဉ်ဂျာနယ်ကိုလည်းတိုင်းဒေသကြီးအစိုးရကတရားစာရေးသားခဲ့တယ်ဆိုပြီးသတင်းမီဒီယာပုံမှန်25နဲ့တရားဆွဲဆိုခဲ့တာတွေကို ABB ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။ကိစ္စနဲ့နဲ့မလျော်ညီတော့တဲ့ဥပဒေပုံမှန်တွေသုံးပြီးသတင်းသမားတွေကိုအရေးယူတာတွေမလုပ်သင့်တော့ဘူးလို့ဥပဒေပညာရှင်တွေကဝေဖန်ထောက်ပြကြပါတယ်။တရားလွှတ်တော်ရှင်နေဦးတန်းစောအောင်ကအခုလိုဝေမှန်လိုက်ပါတယ်။
ဟိုတာမန်ပြီးခဲ့တဲ့နှစ်တည်းတည်းစာလို့ချင်းဒီနေ့ကတာသတိတကြပဲเนาะဒီမီဒီယာသမားတွေတက်လာလာမကောင်းခဲ့တဲ့နှစ်ပေါ့ဗျာသူရနဲ့မီဒီယာကြားမှာသူရကလည်းဒါပုံမှန်လေးနဲ့လုပ်ဖို့လိုတယ်မီဒီယာလည်းဟိုမှန်တာဟိုဗီဇာပေါ်တော့ရေးဖို့လိုတယ်အဲ့လိုဖြစ်လာခဲ့လို့ရှိရင်တဲ့ထိတ်တိုက်ရင်ဆိုင်မှုတွေမှာဆက်ဆိုင်ရမီဒီယာဥပဒေနဲ့အရေးယူဖို့စတယ်ဟလာအမှတ်ရမှာပေးဦးကြတာတဲ့လုံးဝမဖြစ်တဲ့ကိစ္စတွေပေါ့เนาะဒါကသူရရဲ့ရေမီဒီယာသမားတွေပေါ်ထားတဲ့စေတနာပေါ့ဗျာเนาะ
ဝိုင်းရင်သတင်းစာဆရာတဦးဖြစ်တဲ့ဦးချင်းဝင်းမောင်ကလည်းလက်ရှိအစိုးရနဲ့သတင်းမီဒီယာသမားတွေရဲ့ဆက်ဆံရေးအခြေအနေကိုအခုလိုပြောပါတယ်
။ဒီသတင်းမီဒီယာသမားတွေဖန်စီထိမ့်သိမ်းခံရတာတွေတရားစွဲဆိုခံရတာတွေကအရင်နဲ့ပိုပြီးတော့များလာတယ်။သတင်းမီဒီယာသမားတွေရဲ့ဘဝကမလုံခြုံသလိုဖြစ်လာတယ်။သူရဘက်ကသတင်းမီဒီယာပေါ်မှာထားတဲ့သဘောထားကလည်းသတင်းမီဒီယာတွေကိုလေးစားဖို့မရှိဘူး။မလည်းပဲကဟို editor 3ယောက်ကိုချက်ချင်းတရားဆွဲပြီးတော့ဖားလိုက်တာမျိုးတွေပါကြီးကတော့ဒါတွေကမဖြစ်တဲ့ကိစ္စတွေပေါ့နော်သတင်းမီဒီယာကသတင်းမီဒီယာအလုပ်ကိုလုပ်တယ်သူတာဝန်ယူရဲပြည်သူတွေသိတဲ့သိလိုက်တဲ့သတင်းချက်လက်ပေးဖို့သူလုပ်တယ်လို့ဆောင်တဲ့အခါမှာပဲသတင်းမီဒီယာမဆိုအမှားယွင်းဆိုတာရှိနိုင်တာပဲဒီပေါ်မှာချက်ချင်းပဲဟိုရာဇဝတ်ပုံမှန်တွေနဲ့ဖမ်းဆီးတာကတော့ဒါဆိုရတာပေါ့
သတင်းသမားတွေကိုထိုးနှက်တိုက်ခိုက်တာဖမ်းဆီးရနဲ့ချိန်ကြောက်တာတွေဟာဒီမိုကရေစီလူ့အဖွဲ့အစည်းမှာမရှိတဲ့တော့ကြောင်းအစိုးရကလက်ရှိဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ထားတဲ့သတင်းသမားတွေကိုလွတ်ပေးဖို့မီဒီယာလောကကိုချင်းချောက်နေတဲ့ဥပဒေတွေကိုရုပ်သိမ်းပေးဖို့သတင်းသမားတွေကိုကြောက်ရွံ့သွားအောင်ဖန်တီးနေတာတွေမလုပ်ဖို့သတင်းလွတ်လပ်ခွင့်ကိုပေါ်ဆောင်ခွင့်ပေးဖို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းကအစိုးရစီတိုက်တွန်းအကြံပြုထားပါတယ်ခင်ဗျာ။